ဒီပြည်ပကပြင်ထန်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်စစ်ဆောင်စခန်းတွေရိခတ်တယ်ယူရေးဖွဲ့ဝင်တွေမြန်မာစစ်တပ်ကထိန်းသိမ်းထားတာနဲ့ဘုံနှုံမြို့နယ်တွင်စစ်ဆောင်စခန်းတွေတော်လာမှုကန့်တာပိတ်ပင်ထားတဲ့ကြောင်းတင်ဆက်ပေးမှာပါကြောက်တော်မြို့နယ်ညောင်ချောင်းစစ်ပီးဆောင်စခန်းကစစ်ဆောင်ဒုက္ခတွေတွေမြို့နယ်ရုံးကဆန်ရိခတ်သွားထုတ်တဲ့ဖွဲ့အပြန်ခရီးမှာဒေသခံမြန်မ ်ပေါ့လေအဲ့ဒါကိုလေးရနေ့ကထွေအုပ်ကနေပြီးတော့မှတော့ခံကနေချပေးတဲ့ဒီဝိကဆန်တရှုပ်ပေါ့ဒီ NDB ခံအတွက်ချပေးတဲ့ဆန်တရှုပ်ကိုအဲ့ဒီသခင်ကဒီတရှုပ်လာယူကြတယ်ခံကစက်သုံးယောက်ပြီးတော့မှကားမောက်တဲ့ driver တယောက်ကြီးနဲ့ပြီးတော့ထွေအုပ်ကဒီဝန်ထမ်းတယောက်ပေါ့ဆိုတော့အကုန်လုံးဆင်းလာရောက်ကကြောက်တော်မျိုးထွေအုပ်ယူမှနေပြီးတော့မှ၃နိုင်ကျော်လောက်မှအဲ့ဒီ division သခင်ကိုအဲ့ဒီ18150နဲ့ပြင်းတယ်ပြန်တော့အဲ့ဒီတက်မကနေပြီးတော့မှလင်းကဒီပြမှုတွေလုပ်တယ်လို့ကြားတယ်ပြီးတော့တက်ပြီးကိုခေါ်သွားတယ်အခုချိန်ဒီအဲ့ဒီလူတွေနဲ့တော့လောလောဆယ်ဖြစ်ပေါ့ဒါဆက်ပြီးမရဘူးမမေ့ကကြောင်ကြောင်စခန်းကိုကျွန်တော်တို့စစ်တော်ဝင်တွေတွေတော်ပြီးတော့အဲ့ဒီမှာမိသားစုတွေနဲ့ပါနဲ့တွေ့တယ်တော်တော်လေးကိုပုံမှန်တော့ခရရပြန်ရတယ်ပေါ့ဆိုတော့အဲ့ဒီကနေတစ်ဆင့်ကျွန်တော်တို့စုံစမ်းပြီးတော့မှဟိုတက်ဖက်ကိုကျွန်တော်တို့လက်ဆက်ကြည့်တဲ့အခါသူတို့ပြောတာတော့ဒီလောလောဆယ်စစ်စစ်ရလေးတွေရှိသေးတယ်ကျွန်တော်တို့ဟိုစီစစ်နေပါတယ်စီစစ်ပြီးရင်ပြန်ထွက်ပါမယ်ဆိုတာလေးတခုတော့မနေ့ကပြောတယ်ဆိုတော့လူတွေကတော့တော်တော်လေးကိုဒါဆိုးရင်နေကြတဲ့အချက်တွေရှိနေတာ
ညောင်ချောင်းစစ်ချောင်းစခန်းကစံရိတ်ခတ်တယူရေးဖွဲ့ကိုဒေသခံမြန်မာစစ်တပ်ကခုံယူစစ်ဆေးနေတာနဲ့ပတ်သက်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘူမှုချုပ်စော်မင်းတုံးကိုဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ်
ကျွန်တော်ပြောနိုင်တာတော့အချောက်တော်ဘက်ကနေကဒါကျွန်တော်တို့ထိန်းသိမ်းထားတဲ့အရှိရဲ့အချောက်တော်ဘက်ကထိန်းသိမ်းတာတော့စစ်ဆောင်ခံမှာပေါ့ဘူးယူအားနေကြကြပါထိန်းသိမ်းထားတဲ့သူတွေရှိပါတယ်သူတို့ထွက်ချက်လည်းရှိပါပြီဟာ
ရခိုင်မြောက်ပိုင်းဒေသအတွင်းစီရေပြိပခပြင်းထန်လာတာနဲ့မြမြန်မာစစ်တပ်ဘက်ကလုံခြုံရေးရစစ်ဆေးမှုတွေကလည်းပုံမှုလှုပ်ဆောင်လာပါတယ်ဘုံတကျွန်းမြို့နယ်ကစေရီပြင်စစ်ဆောင်စခန်းကစစ်ဆောင်ရွာသားထောင်ကျော်ကိုမြန်မာစစ်တပ်ဘက်ကဖုံးကြီးကျောင်းမှာစုယုံနေထိုင်ခိုင်းတာပြီးရွာပြင်ထွက်ခွေပိတ်ပင်ထားတယ်လို့စစ်ဆောင်စခန်းတာဝန်ခံအရှင်တဘာဝနတိကအခုလိုမိန့်ပါတယ
်ပုံနာကျွန်းမြို့နယ်စေရီပြင်စစ်ဆောင်စခန်းနဲ့စေရီပြင်တရွာလုံးကိုဖုံးကြီးကျောင်းနဲ့ထည့်ပြီးတော့ဆက်လို့ရောက်နေတဲ့ဆိုဖုံးကြီးကျောင်းနေပါကသူတို့အကြောင်းပြချက်ပေးတာကတော့တိုက်ပွဲတွေဖြစ်လာရင်ရွာတွေကိုလည်းလည်းကြီးလည်းလည်းနေပြပြီးတော့ဒီမှာစိုးလို့ထိန်းထားပေးတာပါလူတွေယူပေးတာပါလို့တော့ပြောတယ်ရွာတွေကိုဝင်ရောက်ဖွင့်တော့မရဘူးဒီနေ့ဒီမှာရှိတဲ့ဆန်တွေလက်ကြိုက်တော့ဖွင့်မရဘူးတောင်းထဲမှာလောင်ထားတာဒုက္ခတွေကခမန်းကြီးအားလို့ပြောရင်လူ1300လောက်ရှိနေရွာသားတွေလက်ကြိုက်တယ်ပြက်လက်ကုန်ကြပြီ
ပြီးခဲ့တဲ့ရက်ပိုင်းတုန်းကပုံကျုံမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအခုလိုစစ်ဆောင်စခန်းတွေကိုတော်လာခွေကန့်တပ်ပိတ်ပင်ထားတာပါအလားတူပုံနှွှုံမြို့နယ်ကသွာလာရေးတွေအသုံးပြုနေတဲ့တောပြားချောင်းကိုလည်းလေသွာလာပိတ်ပင်ထားတယ်လို့စစ်ဆောင်စခန်းတာဝန်ခံအရှင်တဘာဝနတိကခုလိုဆက်မိတ်ပါတယ်
။အဆုံးတော်တဲ့တောင်းတွေကကိုဒီရေချောင်းကြီးနဲ့သွာလာနေတဲ့ဆက်လေပန်းသမားကိုသူကဒီစီဒီပြင်းစွာထိုက်တာကသားမှာပေါက်ကန်ပြီးတော့အားလုံးတားမြင်နေတယ်။လူတွေကတော့ခေါ်လာပြီးတော့ပုံစံလေးကိုထည့်ထားတယ်။ဆက်လေတွေအားလုံးရဲ့မှာပဲရက်ခိုင်းထားတယ်
ဒီလိုရေချောင်းလမ်းပိတ်ပင်ထားတဲ့အတွက်ပုံကျုံကြောက်တော်ဆက်ကရွာပေါင်း40ကျော်အတွက်သွာလာရေးနဲ့ရိတ်ခတဲယူရေးမှာအခက်တွေ့နေကြတယ်လို့ဆိုပါတယ်။စီဒီပြင်စစ်ဆောင်စခန်းပြင်လက်ဝဲစာတိုက်စစ်ဆောင်စခန်းကိုလည်းအပြင်ထွက်ခွင့်ကန့်တတ်ထားသလိုဘုံကြီးကျောင်းမှာစုပြုံထားရှိတဲ့အတွက်ကူးစက်မြန်ကိုဗစ် -19 ရောဂါအတွက်စိုးရိမ်နေရတယ်လို့ပုံကျုံမျိုးနဲ့မျိုးရလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။လက်ဝဲစာတိုက်အဲ့ဒီရောမလဲရောပြင်မဖြစ်ရဘူး။အဲ့ဒီရောချင်းမှာချိန်မိထားတာရှိတယ်။အဲ့ဒီရောကနည်းနည်းလောလောဆယ်ရောချင်းကိုစစထောက်စားတဲ့လူဝေယူလို့ရတယ်။နေတော့ဘုံကြီးကျောင်းမှာတော်တော်လုံးဝဘုံကြီးကျောင်းမှာဆိုတော့နေရာချင်းချက်တာပေါ့။ရောဂါတစ်ခုဖြစ်လို့မလို့ယူတာကကိုဗစ်ရောဂါတည်းဆိုတော့စိုးရိမ်ရတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန် AA ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်လာတဲ့အတူလက်နက်ကင်ဖွဲ့တဲ့ဆက်နွယ်နေတဲ့ဆိုပြီးဖမ်းဆီးခံရတာတွေလည်းပုံမှုများပြားလာပါတယ်။တနစ်ကျော်တိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်တစ်ခုလုံးမှာစစ်ကြောင်တသိန်းခွဲကျော်တိုးပွားလာနေတယ်လို့လည်းရခိုင်လူမှုဖွဲ့စည်းတွေကနေမကြာသေးခင်ကစီးရင်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်။